လဘရောင်းတောင်ပြည်ထနာအတွက်ဝမ်ပောင်ကုမ္ပဏီအပါအဝင်အာဏာပိုင်တွေကပြည်ထနာတွေကိုပြည်ပြည်လဲလဲညှိနှိုင်းဖြည့်ရှင်းပြီးသရောပြောနေကြပေမဲ့တငွေ့ငွေ့မိခိုးတွေဥနေတဲ့အခြေအနေကနေမိဟုံးငနဲ့ထားတောက်လာတဲ့အခြေအနေဟာပြည်ထနာတွေအမှန်တကယ်ရှိနေတယ်ဆိုတဲ့သက်သေပါတကယ်ကလဘရောင်းတောင်ကပြည်ထနာဟာစကလေးကရင်းသကူဆိုသလိုပွင့်လင်းမြင်သာမှုမရှိလို့ဖြစ်ခဲ့ရတာလို့သုံးသပ်နေကြပါတယ်။တယံဇာတပစ္စည်းများပွင့်လင်းမြင်သာမှုရှိရေး EITI အရက်ဖက်အဖွဲ့ဝင် EcoDev အဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဦးဝင်းမျိုးသူပြောတာကတော့
ပွင့်လင်းမြင်သာမှုမရှိအောင်တင်မကဘူး။တာဝန်ယူတာဝန်ခံမှုပါမရှိတာ။အဲအတိအကျကြီးရဖြစ်နေတဲ့ပြဿနာကတော့အဲနောက်ဆက်တာဝန်ယူတာဝန်ခံမှုမရှိတဲ့ပြဿနာကအဓိကပြဿနာပဲပေါ့။ပြဿနာဖြစ်သွားရင်ဘယ်သူတာဝန်ယူမလဲတာဝန်ခံမလဲ။အကုန်လုံးကလက်ပတ်ပြီးတော့ရှောင်နေတာပေါ့။အဲတော့ကျွန်တော်တို့ EITI လုပ်တယ်ဆိုရင်တော့မှအဓိကကျွန်တော်တို့အငင်းပွားနေရတာဆိုတာဘက်ကလူတွေနဲ့ငင်းပွားနေရတဲ့အကျိစားပဲသူတို့ကပွင့်လင်းမြင်သာမှုကိုတော့သူတို့လုပ်မယ်ဆိုလိုတာကသူတို့ဘလောက်ခုံရလဲဒီကနေပြီးတော့ဘလောက်သူတို့နိုင်ငံတော်ကနေပြီးတော့အကျိုးမြတ်ရှိတယ်ဆိုတာထုတ်ပြန်ပေးမယ်ထုတ်ပြန်ပေးပြီးတော့ဆောင်းကပြောတယ်ဒေသခံတွေနဲ့ပတ်သက်တဲ့တာဝန်ယူတာဝန်ခံမှုကြတော့သူတို့ကအဲ့ဒါကျတော့ရပ်ပွက်ဖွဲ့စည်းရနေပြီးတော့ပါဝင်ဆောင်ရတာတွေရောဝင်ပြီးတော့ပြောတာတွေရောသူတို့ကဆိုတာပွင့်လင်းပြောရင်အော်ရှုပ်တယ်လို့ထင်နေတယ်အသိမလုပ်ချင်ဘူးအင်ဒီယန်ဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကဒါကဝင်မြင်တာဘုန်းကြီးတောင်းယူတောင်းခံမှုဆိုတော့တွဲလာတာလေတွဲပြီးတော့သွားမယ်ကိစ္စမှာတခုလဲကွက်လို့လို့မရဘူးပေါ့ဆိုတော့အဲ့ဒီဖြစ်နေတာကတော့အဓိကကတော့အဲ့လိုဟိုတပုတ်ဦးလို့ရှုပ်နေတာ
အလားတူပဲပလဲမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကလည်းစုံစမ်းရေးကော်မရှင်ကအစီရင်ခံခဲ့တယ်လို့အကောင့်ထယ်ဖို့မှုကော်မတီအနေနဲ့ဆောင်ရွက်နိုင်ခြင်းမရှိဘူးလို့သုံးသပ်ပါတယ်
။ဥပမာပေါ့ PSIA မရှိဘဲနဲ့ဒီစီမံကိန်းကိုမစတင်ဘူးလို့ကွန်ပျူတာရဲ့အစီရင်ခံစာမှာပြောထားတယ်။ PSIA မရှိဘဲနဲ့ဒီလိုလုပ်ငန်းကြီးကိုလုပ်ခွင့်ပြုထားတယ်။နောက်တစ်ခုကလည်းဒေသခံကြီးသူလူထုနဲ့တကယ်လည်းညီနိုင်ဆွေးနွေးပြီးမှဆောင်ရွက်တင်ပါတယ်လို့ဒီကော်မရှင်ရဲ့အစီရင်ခံစာမှာပြောထားတယ်။ဒါပေမဲ့ဒေသခံလူထုနဲ့အကျေလည်းညီနိုင်ဆောင်ရွက်တာတွေမရှိဘူး။နောက်ဒေသခံကြီးသူလူထုရဲ့သဘောတူညီချက်လည်းမရှိဘဲနဲ့ဆောင်ရွက်နေတဲ့တယောက်ဒီပြဿနာတွေကပေါ်နေတာ
။ဒေါခင်ဆန်းလိုင်ပြောပြသွားတာပါ။ဒါပေမဲ့ဝမ်ပောင်ကုမ္ပဏီကပြောတာကတော့ဒေသခံတွေနဲ့အကြိမ်ကြိမ်ညှိနှိုင်းပြီးမှလုပ်ငန်းတွေအကောင့်ထဲပေါ်တာလို့ဆိုပါတယ်။ဝမ်ပောင်ကုမ္ပဏီစီမံခန့်ခွဲမှုမန်နေဂျာမစ္စတာဒေါင်ယီဖီကအခုလိုပြောပါတယ်
။ကျွန်တော်တို့အဲ့လိုအတင်းလောက်တာမဟုတ်ပါဘူး။ဒီဒေသခံကျွန်တော်တို့ကတနည်းနီးပါးလောက်ဟိုသွားပြီးတော့သွားတွေးဆောင်တဲ့ဆွေးနွေးတယ်။ကျွန်တော်တို့ကဟိုလီဒီပေးပါဝင်ရှင်ရှိတဲ့35ရွာလောက်ကျွန်တော်တို့သွားပြီးတော့တွေးဆောင်ဆွေးနွေးတယ်လေ။
Okay.
အာဒီ35ရွာထဲမှာဒီမြာဆောင်ရုံတူညသားဖြင့်တော့ညသားဖြင့်ကတော့လက်ခံတဲ့တပုတ်တူတွေဟာ97ရာခံတော့ပေါ့နော်ကျွန်တို့ဟာလီဟိုရနိုင်တဲ့ဒါကတေခိုင်မာတဲ့ဟာဒီဟိုကနန်းတစ်ခုပဲအဲ့ဒါ97ရာခံတော့တို့ဟာလက်ခံတယ်တပုတ်တူတွေဆာချုပ်ချုပ်ထားတယ်လက်မထိုးတာပေါ့နော်လက်မထိုးတာရှိတယ
်ဒီပြောဆိုချက်ကိုဒေသခံတွေကညင်းဆိုပါတယ်
လာပင်လာလိုက်ဗောဒေတာကနေနဲ့တွေ့ဆုံညီနိုင်ပြီးဆွေးနွေးဝဲခြံဖြစ်ပါတယ်ပြောတာကလည်းတကယ်ကြတော့တကယ်အစ်စ်မဒုက္ခရောက်တဲ့တောင်သူသမားနဲ့မဟုတ်ဘူးသူတို့ချင်းသူတို့ဖော်စီထားတဲ့ဘာလို့ CSD ခေါ်လာပါတော့အဲ့ဒီလူတွေနဲ့လည်းဟိုတွေ့ဆုံဆွေးနွေးတယ်ဒီလူတွေကတင်ပြတဲ့အချက်ကိုတကယ်ခိခိရောက်ရောက်ပေါ်ပေါင်းတဲ့အချက်ဆိုရင်သူကထောက်မပြဘူးသူတို့လိုလာတဲ့အချက်နောက်လေးတွေမဲ့သူတို့လက်သင့်ခံသွားတ
ာဒါကတော့စေတဲရွာကမတ်ရီရီဝင်းပြောပြတာပါဝမ်ပောင်ကုမ္ပဏီကပြောတာကတော့ဒေသခံ97ရာခိုင်နှုန်းဟာရော်ချင်းငွေယူပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လက်ဘရောင်းမှာရှိတဲ့မိုးချိုးပြင်တုံဆဲစတဲ့အရွာတွေအပါအဝင်ရွာတော်တော်များများမှာရော်ချင်းမယူတဲ့သူတွေအများအပြားရှိနေသေးတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့အပတ်တွင်းကလက်ဘရောင်းတောင်ကိုတွားရောက်ခဲ့တဲ့မြမအစိမ်းရောင်ကွန်ရက်ကဒေါ်ဒီဝီတန့်စင်ပြောပြတာကတော့
ကျောင်းမြန်ဖြစ်နေတယ်ကျမတို့ဂျာနယ်တဲတွေဖတ်ရတာကဒီညစုကတော်တော်ယူပြီးလူနည်းစုပဲဂျာနယ်ဒီမှာကျတော့အခုကျမတို့သွားတဲ့မိုးကြိုးပြင်အလဲဆိုလို့ရှိရင်အဲ့တော့တို့က site ပြိုးပဲစားခြင်းနဲ့ဒီအရာတွေကိုတို့မြေရာမယူခြင်းမို့ယူတဲ့လူတွေကလည်းဗာလဲဆိုတော့ခုနလိုကြောက်နေတွေဖုံးနေတွေပေါ့နော်အဲ့လိုနေရာတွေပြိုးလို့မရတဲ့နေရာတွေဆိုလို့အဲ့ဒီလူတွေကလည်းယူရတယ်လေဟုတ်ကဲ့
ဒေါ်ဒီဝီတန့်စင်ပြောပြသွားတာပါဒါအပြင်ဝမ်ပောင်ကုမ္ပဏီကဒေသခံတွေကိုရော်ကြီး၃ငိမ်ပေးပြီးပြီလို့ထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့လည်းမြေတံမိုးသတ်မှတ်တာတွေမှာဥပဒေကိုလက်လုံးညာလုတ်သွားတာတွေရှိတယ်လို့ပြောဆိုမှုတွေရှိသလိုမေကွန်းထုတ်เสียရတွေလည်းအများအပြားကြံနေသေးတယ်လို့ဝေဖန်တာတွေလည်းရှိပါတယ်။ဒါပေမဲ့ဝမ်ပောင်ကပြန်လည်ဖြည့်ရှင်းတာကတော့ဒီကိစ္စကိုအစိုးရကတာဝန်ယူဖြည့်ရှင်းပေးနေတယ်လို့ပြောနေတာကြောင့် အခုဒေသခံတွေပေါ်မှာမတရားလုပ်နေပါတယ်ဆိုတဲ့ဆွဆွဲချက်ဟာဝမ်ပောင်နဲ့ဥပိုင်ကုမ္ပဏီတို့ကိုတင်လက်ညှိုးထိုးနေတာမဟုတ်ပဲအစိုးရပါအလိုတူလိုပါဖြစ်နေပြီလို့ပြောဆိုနေကြတာလည်းဖြစ်ပါတယ်ဒါပေမဲ့အာဏာပိုင်တွေနဲ့ဝမ်ပောင်ကုမ္ပဏီတို့ကအခုကိစ္စမှာဒေသခံတွေကိုနောက်ကွယ်ကနေသွေးထိုးမှုတွေရှိနေတယ်သွေးရောသားရောမဟုတ်ဘူးလို့အပြန်အလှန်ဆွဆွဲပြောဆိုနေတယ်လို့လက်ဘရောင်းတော်အရေးဆောင်ရွက်သူတက်ကြွလှုပ်ရှားသူအ ਨੇ စုံ၃ဦးထက်မနည်းအဖမ်းခံရပြီးထပ်ပြီးဖမ်းဆီးမှုတွေလည်းလုပ်ဖို့ရှိတယ်လို့ပြောဆိုနေပါတယ်ခင်ဗျာ